မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းပြီးအကောင့်ထည့်ဖို့အတွက်မလေးရှားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆက်နေနေကတွေ့ဆုံရမှာမြန်မာနိုင်ငံမှာစာနာမှုအကူအညီတွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ပေးရနိုင်မယ့်နည်းလမ်းတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပါဝင်မှုတွေကိုဆွေးနွေးသဘောတူခဲ့ကြတယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးSaifuddin Abdullah ကဒင်းတပ်တွေကိုပြောလိုက်တာပ
ါ We cannot have only the junta doing the humanitarian assistance.
ဒီကနေ့ဆန္ဒမှုအကူအညီတွေလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအစိုင်းဝိုင်းကအခိုင်အမာပါဝင်ဖို့လို့မလေးရှားကအဆိုပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကနေဆောင်ရွက်ဖို့ပါလို့တောက်တန်လေးကပြီးဆုံးသွားတဲ့နှင်းကြအမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွက်ဝါရှင်တန်ဒီစီမြို့ပေါ်မှာရောက်နေတဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်ရတဲ့တပ်တနာဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးအာဆီယံတင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေအကောင့်ထဲမဖော်နိုင်တဲ့ဖြစ်နေချိန်မှာလူသားချင်းစာနာမှုအချက်အလက်တွေဖြစ်ရှင်းဖို့အတွက်ကြိုးပမ်းနေရပါအမေရိကန်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲစာနာမှုအကူအညီပေးနိုင်ရေးအာဆီယံနိုင်ငံရဲ့ဝန်ကြီးကဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံရဲ့ဒေတာ၅ခုမှာအကောင့်ထည့်ဖို့ကိုလည်းဆင်းရဲခဲ့ကြတာပါ။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေကရှိနေသေးဖြစ်ပါတယ်။